မြမအစိုးရတက်နဲ့ကိုကမြမအစိုးရတက်အနေနဲ့ကိုကအခိုင်အမာစစ်စခန်းတစ်ခုကိုတကြံအတွင်းမှာပြင်းပြင်းထန်ထန်တိုက်ခိုက်ပြီးသိမ်းလိုက်တယ်လို့ဆိုချိန်မှာကိုကနဲ့တအောင်တပ်ဖွဲ့ဘက်ကတော့ညှင်းဆို့ထားစေဖြစ်ပါတယ်။ဒါအပြင်ဝတ္တီတာမှာကျင်းပမဲ့တနိုင်ငံလုံးအပြစ်ရရေးနောက်ဆုံးဆုံးဖြတ်ချက်ချမဲ့တိုင်းရင်းသားထိတ်ပြီးဆွေးနွေးပွဲကိုတက်ဖို့မြန်မာဘက်ကတားမြစ်ပေမဲ့ဒီအပြစ်မရက်သေးတဲ့အဖွဲ့နှစ်ဖွဲ့စလုံးကတက်ဖို့ရှိတယ်လို့ပြောခဲ့ပါတယ်။ဒီကြောင့်အပြစ်ဆုံးကိုတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကိုကန့်တန့်ရာ250ခန်းအခိုင်အမာခုခံခဲ့တဲ့ပါစင်ကျော်ရှေ့မြောက်ဘက်ပေ9100ကျော်မြင့်တဲ့တောင်ကုန်းမှတင်ငါရှစ်လေးကိုတကြံကာလအတွင်းစွန့်စားတိုက်ခိုက်ခဲ့မှုကြောင့်မနေ့နေ့လယ်တနားမှာသိမ်းယူနိုင်ခဲ့တယ်လို့မြမတက်မတော်ကအကြေညာချက်ထုတ်ခဲ့ပါတယ်။ဒီအကြေညာချက်ထဲမှာပဲနေနေထအသာစီးရှိတဲ့ဒီတောင်ကုန်းကိုအပြည့်9ရက်နေ့တည်းကလက်နက်ကြီးနဲ့တန်ချက်ကာကာပစ်ကူမှုတွေနဲ့တိုက်ခဲ့ပြီးလက်စွပ်ထိုးမှု46ကျင်းလုပ်ခဲ့ကစန်တိုက်ရှန်ကုန်းမြစ်ဒေသကနောက်ထပ်တောင်ကုန်းတွေကိုလည်းသိမ်းနိုင်ခဲ့တယ်မြမအရာရှိတွေပါဝင်မြမဘက်က16ဦးကြာခဲ့ပြီး130တန်းအရခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ MNDAA လို့တူကခေါ်တဲ့ကိုကန့်တပ်ဖွဲ့ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကတော့မလဆန်းမှာတိုက်ပွဲတွေပြင်းထန်လာတာမှန်ပေမဲ့တကြံခွဲမှာတိုက်ပွဲတွေတရချင်းကြာလာခဲ့တယ်။မြမဆွေရကတင်းလိုက်တယ်လို့ပြောတယ်။မနေ့ကဆိုတိုက်ပွဲတော်ဖြစ်တာမကြားခဲ့ဘူးလို့တုံ့ပြန်လိုက်ပါတယ
်။ကျွန်တော်ရှိတဲ့အနေရတဲ့တင်းရတော့မနေ့တော့ကတော့တိုက်ပွဲမရှိခဲ့ပါဘူးခင်ဗျာ။ဒါပေမဲ့ဆွေဒီရကုန်းကိုကျွန်တော်ရှိပြောင်းရှိလုပ်ရင်လုပ်လိမ့်မယ်ဒါပေမဲ့ကျွန်တော်အဲ့ဒါတော့စီးရကျတော့ကျွန်တော်သိမသိဘူးဗျတနေ့တော့တော့ဖြစ်ပါသေးတယ်ဒါပေမဲ့အရှင်ကတော့ကိုယ်ရပန်းနဲ့ဆိုင်တော့နည်းနည်းယော့တယ်ပေါ့တော့ဟိုရှေ့ရနေ့ကနေ73အထိကတော့ပြန်ဆံပါတယ်14ရနည်းနည်းလေးယော့တယ်မနေ့တော့တော့တိုက်ပွဲမရှိပါဘူ
းဒါအပြင်ကိုကန့်တက်ဖွဲ့တွေနဲ့အတူမြန်မာတက်မတော်နဲ့တိုက်ပွဲတွေဆက်ဖြစ်နေတဲ့ TNLA ခေါ်တအန်းအမျိုးသားလူမျိုးရေးတက်မတော်ထိပ်ပိုင်းတာဝန်ရှိသူမိုင်ဖုံးကျော်ကလည်းအခုလိုစကမ်းကြီးတစ်ခုကိုတင်ပိုက်တာတော့မရှိသေးဘူးတောင်ကုန်းငယ်တချို့ကိုတင်ခဲ့တာတော့ရှိတယ်လို့ထုတ်ပြောခဲ့ပါတယ
်ဟုတ်ကဲ့အဲ့ဒါတော့မတင်ရသေးပါဘူးဟုတ်ကဲ့အာတောင်ကုန်းကအတေးမွားလေးရောဖြစ်ကောင်းဖြစ်နိုင်ပါလေအဲ့မှာတောင်ကုန်းတွေအများကြီးပဲတကယ်စကမ်းကြီးတော့မတင်မိသေးပါဘူးဟုတ်ကဲ့ကျွန်တော်တို့အကုန်လုံးခုခံနေသေးပါပဲအ
ဲ့ဒီတော့ UNFD လို့တူကခေါ်တဲ့တိုင်းရင်းသားမဟာမိတ်အဖွဲ့အနေနဲ့မကြာခင်တနိုင်ငံလုံးအဖြစ်ခက်ရရေးလက်မှတ်ထိုးနိုင်ဖို့ကိုကန့်ဒေတာပါဝင်ဆက်ပြင်းထန်နေတဲ့တိုက်ပွဲတွေရပ်ပေးဖို့မြန်မာဘက်ကတောင်းဆိုခဲ့တာကြောင့်လည်းတကယ်အားလည်းရဲ့တွေကြောင့်ဥထွန်းမြက်လင်းပြောသလိုတိုက်ပွဲတွေရော့ချလာတာပါလားလို့မေးရမှာတော့
တိုက်ဆိုင်လို့တော့မသိဘူးတော့ဒါပေမဲ့နည်းနည်းတော့ဟိုကဘယ်နည်းတော့အချိန်တော့ရော့သွားပါပြီ
ဒါအပြင်နောက်လာမေလတရနေ့ကျရင်ဝါဒေတာမှလုံးမဲ့တိုင်းရင်းသားလက်နက်ကိုင်ထိပ်သီးနေလာကံကိုဒီကိုကန့်နဲ့တန်းတပ်ဖွဲ့တွေမတက်စေဖို့မြန်မာအစိုးရဘက်ကဖိအားပေးနေကြတွေရှိပေမဲ့သူတို့နှစ်ဖွဲ့လုံးဖိစာရထားပြီးဒီနေ့လာကံတက်ဖို့ပြင်နေတယ်လို့ဆိုပါတယ် MNDA ခေါ်ကိုကန့်တဲလူလူတီများတဲ့မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တက်မတော်ပြောခွင့်ရဦးထွန်းမြလင်းကသူတို့ဖိတ်စာမရခင်ကတည်းကအခုလိုမြန်မာဘက်ကမတက်စေချင်တာတရားမဝင်ကြားခဲ့ရတယ်လို့ဆိုပါတယ
်။ကျွန်တော်ကြားလာတာဖိတ်စာမပေးခင်ကတည်းကသူတို့ကနေပြီးတော့မှဒီဝါကိုပြောတာရှိတယ်လို့တော့ကျွန်တော်ကြားပါတယ်။အဓိကတော့ကျွန်တော်အဖွဲ့ပေါ့ဗျာ။သူတို့ကသိမပါသေးချင်ဘူးဆိုတဲ့ပုံစံမျိုးပေါ့
။ဒါပေမဲ့ဒီညီလာခံကိုတက်ဖို့ရှိလားလို့မေးရမှာတော့ဦးထွန်းမြလင်းကပဲ
။ရှိပါတယ်။ကျွန်တော်တက်ဖို့ရှိပါတယ်။ကျွန်တော်အစည်းအဝေးဆိုင်ပြီးတော့သွားမဲ့သူကိုကျွန်တော်သတ်မှတ်မယ်။ပြီးရင်ကျွန်တော်ပါရီဆွေးနွေးမယ်လေဆိုတာအဲ့မှာကျွန်တော်အကြည့်ရပါမယ်ခင်ဗ
ျ။အလားတူတန်းတက်ဖွဲ့ရဲ့နိုင်ငံရေးဥဆောင်ပါတီဖြစ်တဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးကအထွေမှုမိုင်ဖုံးကျော်ကလည်းသူတို့လဲဖိတ်စာရတာပြီးမြန်မာဘက်ကတားတဲ့ကြားကဒီညီလာခံကိုတက်မှာပါလို့ထုတ်ပြောခဲ့ပါတယ
်။ဦးအောင်မြင့်တို့ဘာလို့ပြောတာတော့ကျွန်တော်တို့သိတယ်။သူတို့ထက်ကနေသူတို့တော့ကျွန်တော်တို့ဖိတ်တဲ့အချိန်တော့ပြောပြပါတယ်။သူအစိုးရကတော့ဦးသိန်းစောကတော့အဲ့လိုပြောတယ်အဲဒါပေမဲ့သူတို့ကတော့ဒါသူတို့နေမှာလုပ်တယ်ဆိုတော့ကျွန်တော်တို့တက်ဖို့လူတယ်တက်ဖို့တင်းတယ်ဆိုလို့သူတို့ဖိတ်တာပါဆိုပြီးကျွန်တော်တို့အဲ့လိုဖိတ်ပါတယ်
။အဲ့ဒီတော့တနင်္ဂနွေလုံးပြက်ခတ်ရက်ဖို့နောက်ဆုံးကချင်တပ်ဖွဲ့ KIO ပါဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအားလုံးပြင်ဆင်နေချိန်မှာဖြစ်လာတဲ့ဒီတိုင်းဒေသညီလာခံကနေတိုက်ပွဲတွေမရက်နိုင်သေးတဲ့ကိုကန့်အဖွဲ့အနေနဲ့ဘာတွေမျှော်လင့်ထားပါလဲလို့မေးရမှာတော့ဦးထွန်းမြလင်းက
တိုင်းဒေသလုံးအပြစ်ခတ်ရက်စီးအတွက်အောက်ကူပြုနေတော့ကောင်းတာပေါ့ကချင်ပြည်နယ်ကအဓိကဖြစ်ပြနေတဲ့ဒီကနေအပြစ်ခတ်ရက်ဆွဲသွားရင်တော့ကောင်းတာပေါ့ဗျ
တကယ်တော့မြန်မာအပြစ်ခတ်ရက်စီးမှာအဓိကအစိုးရဘက်ကညှိနှိုင်းဆွေးနွေးနေသူသမ္မတရုံးဝန်ကြီးဦးအောင်မင်းအနေနဲ့တနင်္ဂနွေလုံးပြစ်ခတ်ရဆဲရေးစာချုပ်မကြခင်လက်မှတ်ထိုးနိုင်တော့မယ်လို့ဂျပန်နဲ့ဆွေးနွေးနေချိန်မှာမြန်မာတပ်မတော်အနေနဲ့ကတော့တိုက်ပွဲတွေပြင်းထန်စွာဆင်နွှဲနေပြီးစီးရီအောင်မြင်မှုတွေရနေပြီလို့ထုတ်ပြန်နေတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြခဲ့တာပါရှင်တစ်ချိန်တည်းမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ စစ်ဆက်ညှိနှိုင်းနေတဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာနိုင်ငံတကာကစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုဖိတ်ခေါ်သွားဖို့အစီအစဉ်ရှိတဲ့အကြောင်းဂျပန်နိုင်ငံကိုခေတ္တရောက်ရှိနေတဲ့သမရယုံဝင်ကြီးဦးအောင်မင်းကပြောလိုက်ပါတယ်တူတူမျိုးနိုင်ငံခြားသတင်းတောက်များအသင်းမှဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဦးအောင်မင်းအခုလိုပြောလိုက်တာဖြစ်ပါတယ်။ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။အစိုးရငြိမ်းချမ်းရေးပုံဆောင်မှုအဖွဲ့ဒုဥက္ကဋ္ဌသမရယုံဝင်ကြီးဦးအောင်မင်းဟာမြန်မာနိုင်ငံရဲ့အပြည့်အဝငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်လို့ဂျပန်နိုင်ငံကပေးနေတဲ့အကူအညီကိစ္စဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်ရှိနေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတိုင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ဒတိုင်းပြည်လုံးအတိုင်းအတာရအပြစ်ခတ်ရစဲရေးလှုပ်ဆောင်နေတဲ့ကာလအတွင်းမှာလည်းအချို့နေရာတွေမှာတိုက်ပွဲတွေဆက်ရှိနေနိုင်ကြောင်းငញ្ញံရေးဆွေးနွေးပွဲဖြစ်စဉ်တွေကိုလေ့လာစောင့်ကြည့်ဖို့နိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုဖိတ်ခေါ်သွားဖို့အစီအစဉ်ရှိကြောင်းဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဦးအောင်မင်းကပြောသွားပါတယ်
။ကချင်စိတ်မှာတိုက်ပွဲတွေရင်းနှောင်းအပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။အခုကချင်စိတ်မှာတိုက်ပွဲတွေ 90% ကရှော့ချနိုင်ခဲ့ပြီးဖြစ်ပါတယ်။ဖြည့်စွာ process မှာတိုက်ပွဲအနေချင်းအချို့ရှိမှဖြစ်ပါတယ်ကျွန်တော်တို့တိုက်ပွဲမဖြစ်အောင်လှုပ်ဆောင်နေခြင်းဖြစ်ပါတယ်နောက်ဒီတဲ့ပို့ပြီးယုံကြည်မှုတွေတည်ဆောက်နိုင်တဲ့အခါမှာနောက်ပိုင်းကာလတွေမှာ observer အနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုခွင့်ပြုဖို့ရှိပါတယ်ကျွန်တော်ငြိမ်းချမ်းရေးစာချုပ်ကြီးထဲမှာလည်း code of conduct ရေးဆွဲတာပါပါမယ်နောက်ပြီးတဲ့အခါကျတော့ joint monitoring committee ဆိုတာကိုတစ်ဖက်စောင့်ကြပ်ကြည့်ရှုတဲ့အဖွဲ့များထားရှိတော့မှာဖြစ်ပါတယ်အဲ့ဒီမှာလည်းနိုင်ငံတကာအဖွဲ့အစည်းတွေက observer အဖြစ်ပါဝင်ခွင့်ရမှာဖြစ်ပါတယ်လို့
ဝန်ကြီးဦးအောင်မင်းဟာသူခီးစဉ်အတွင်းပြီးခဲ့တဲ့အင်္ဂါနေ့ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံခဲ့ပြီးမြန်မာအစိုးရအနေနဲ့အပြည့်အဝငြိမ်းချမ်းရေးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲနဲ့ဒီမိုကရေစီလမ်းကြောင်းအောင်မြင်တဲ့အထိသူတို့အစိုးရကဆက်လက်လှုပ်ဆောင်သွားမယ်လို့ဂျပန်နိုင်ငံကိုကတိပေးကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
်နံပါတ်1ကတော့ငြိမ်းချမ်းရေးကိုရအောင်လုပ်မယ်နံပါတ်2ကတော့free and fair election လုပ်ပေးပါမယ်။နောက်နံပါတ်3ကတော့ democracy လမ်းကြောင်းကိုမရောက်ရအောင်သွားမယ်ဆိုတာကိုလုပ်သွားမိဖြစ်ကြောင်းတင်ပြလိုပါတယ်။ဒါအဲ့ဒီကိစ္စအတွက်လည်းဂျပန်အစိုးရအနေနဲ့ဂျပန်ပြည်သူလူထုအနေနဲ့ကျွန်တော်တို့ကိုထောက်ခံအားပေးကူညီဖို့လိုအပ်ပါတယ်
။ဒါအပြင်နိုင်ငံတကာရဲ့စိုးရိမ်ချက်တစ်ခုဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်သမရအဖြစ်ဝင်ရောက်အရွေးခံနိုင်ရေးဖွဲ့စည်းပုံအခြေခံဥပဒေပါကန့်သတ်ချက်နဲ့ပတ်သက်ပြီးလဲရှင်းပြသွားပါတယ်။
ဒေါ်အောင်ဆန်းစုကြည်တမရဖြစ်ဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့လိုအပ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့အတွက်နီးစနစ်ပေါင်းမြောင်များစွာရှိပါတယ်။ကျွန်တော်တို့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအခန်းဆက်နှစ်မှာဘယ်လိုပြင်ရမယ်ဆိုတာကိုအဲ့ဒီမှာဖော်ပြထားပြီးဖြစ်ပါတယ်။အဲ့ဒီစနစ်တွေဟာအစ်စ်လိုက်လောမှာဖြစ်တဲ့အတွက်ကြာနိုင်ပါတယ်။ဒါကြောင့်မလို့ဖြတ်လန်းနည်းနဲ့ပြင်လို့ရအောင်အခုဆိုရင်ကျွန်တော်တို့နိုင်ငံတော်အတွင်းမှာ48ပွင့်ဆိုင်အစည်းအဝေးကျင်းပပါတယ်ဒေါ်အောင်ဆန်းစုကြည်ကိုဆိုရင်ကောင်းတောင်းဆိုတဲ့6ပွင့်ဆိုင်အစည်းအဝေးကိုလည်းကျွန်တော်ဆက်ကျင်းပနေပါတယ်6ပွင့်ဆိုင်အစည်းအဝေးပထမအကြိမ်တွေ့ပြီးပါပြီပြီးရင်အခုတကြကျွန်တော်တို့ဒီအခုဧပြီလလကုန်မှာဒုတိယအကြိမ်ထပ်ဆွေးနွေးရမယ်သူတို့ framework တွေရင်းဆွဲနေပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့အတွက်ဒါတွေဟာကောင်းတဲ့အလားအလာတွေဖြစ်ကြောင်းတင်ပြလိုပါတယ်
အရင်စစ်ဆေးရလက်ထက်မှာအနောက်နိုင်ငံတွေကမြန်မာနိုင်ငံကိုစီးပွားရေးဒဏ်ခတ်ပိတ်ဆို့ခဲ့ပေမဲ့ဂျပန်နိုင်ငံကတော့မြန်မာနိုင်ငံကိုစီးပွားရေးဒဏ်ခတ်မှုတွေမလုပ်ခဲ့ပဲ ODA လို့ခေါ်တဲ့နိုင်ငံရခြားအကူအညီတွေကိုခေတ္တရပ်ဆိုင်းခဲ့တာမျိုးတော့ရှိပြီးလက်ရှိဥသိမ်းစိန်အစိုးရလက်ထက်မှာဂျပန်နိုင်ငံပေါ်တင်နေတဲ့အကျွေးငွေတွေရှော့ပစ်ပေးတာမျိုးအခြားအကူအညီသစ်တွေပြန်ပေးတာတွေရှိပါတယ်ဝန်ကြီးဦးအောင်မင်းရဲ့၄ရက်ကြာဂျပန်နိုင်ငံခီးစဉ်ကိုဧပြီလ၁၉ရက်နေ့မှာအဆုံးသတ်ပြီးမြန်မာနိုင်ငံကိုပြန်လည်ရောက်ရှိမှာဖြစ်ပါတယ်ခင်ဗျာ